တင်းငွေနေမှာကျင်းပမဲ့မြန်မာရွေးကောက်ပွဲကိုကုလသမဂ္ဂအတွင်းရေးမှူးအန်တိုနီယိုကွန်တာရက်စ်အနေနဲ့လေ့လာဆောင်ကြည့်သွားမယ်လို့ညီအစ်ကိုမျိုးကုလသမဂ္ဂအတွင်းရေးမှူးရုံးကနိုမလာ6ရက်နေ့ကသတင်းထုတ်ပြန်ကြေညာပါတယ်။ဒင်းကျန်တည်ငြိမ်ပြီးယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကစစ်သက်မပြဖွံ့ဖြိုးတိုးတက်မှုနဲ့လူ့ခွင့်ရေးတိုးတက်ဖို့အရေးပါတဲ့အခွင့်အလမ်းတရားဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီရွေးကောက်ပွဲဟာစစ်တပ်အပေါ်အယက်သားဆွေးကထိန်းချုပ်ကြိုက်တွေ့ရေးအပါအဝင်ဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးလုပ်ငန်းစဉ်အတွက်အရေးပါကြောင်းဒါအပြင်ဒုက္ခတဲ့ရီကုန်တိတ်ခါရှိရှိနဲ့ဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအတွက်လည်းအထောက်အကူပြုစေလိမ့်မယ်ဆိုတာကိုကုလသမဂ္ဂတွင်ရေးမှူးချုပ်အနေနဲ့မျှော်လင့်ထားကြောင်းကုလပြောခွင့်ရစတီဖင်ဒူဂျာရစ်ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ COVID-19 ကရောဂါတိုက်ဖျက်ရေးအာရုံစိုက်လုပ်ကိုင်နိုင်ဖို့တနိုင်ငံလုံးမှာအပြည့်ရထားဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ကထပ်မံတိုက်တွန်းကြောင်းရခိုင်နဲ့ချင်းပြည်နယ်တွေကလက်နက်ကင်ပဋိပက္ခတွေအတွက်စိုးရိမ်ပူပန်ပြီးသလိုဒီပဋိပက္ခတွေပါဝင်ပတ်သက်နေတဲ့တစ်ဖက်တပ်တွေအနေနဲ့ဒုသားချင်းစာနာမှုဆိုင်ရာပြည်ပဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့နဲ့အရက်သားတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့ပြောပါရယ်။အခုလိုမြန်မာနိုင်ငံသားတွေအတွက်အရေးကြီးတဲ့အခါသမယမှာရင်းချမ်းရင်းတဲ့လူကုန်သိက္ခာတိုးတက်ရေးချုပ်ကန့်လှုပ်ဆောင်ချက်တွေအပေါ်ကုလသမဂ္ဂအဖွဲ့ကြီးကဆက်လက်ထောက်ခံမှုပေးသွားမယ်လို့လည်းအတွေ့အကြုံရုံးကပြောပါရယ်ခင်ဗျ။